in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ9ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19.25ရူကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုပေါ်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနာငလာတို့ပြောပြမှာပါ။ရုရှားနဲ့ယူကရိန်းနိုင်ငံကြားအချင်းသားတွေအပြန်အလှန်လဲလှယ်နေကြပါပြီ။အီရန်နိုင်ငံကသူ့ရဲ့ယူရေနီယံတွေကို20ရာခိုင်နှုန်းထိတိုးမြင့်တန့်စင်နိုင်တဲ့အနေအထားကိုရောက်ပြီလို့ဒီကနေ့ပြောလိုက်ပါတယ်။ဟောင်ကောင်ရဲတွေကလည်းလှိစိတ်သွားမဲ့လူတွေရဲ့နိုင်ငံကူးလက်မှတ်တွေနဲ့လေရင်လက်မှတ်တွေကိုဒီကနေ့စတင်စစ်ဆေးနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကြားမှာပါမဆွမ်
။ဟုတ်ကဲ့ပါရှင်။ဒီကနေ့သောတာရှင်နေနာဆင်ရမယ်စနေညနေခင်းရဲ့ထိတ်တန့်ရောက်တဲ့သတင်းတွေကတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာတက်ရောက်မှုကိုယာယီရပ်ဆိုင်းထားမယ်ဆိုတဲ့ NND အပြည့်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပြန်ပါဝင်လာနိုင်မှုအလားအလာကောင်းနေမျှော်လင့်ချက်ရှိပါတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးကပြောပါတယ
်။ KNU ဘက်ကလည်းဒီ NCA တိုင်းသွားမယ်ဒီအစိုးရလက်တော်တက်မတော်ကလည်း NCA တိုင်းသွားမယ်ဒါကတော့ကျွန်တော်နှစ်ပတ်လောက်တူတယ်အဲ့ဒါတွေကိုကျွန်တော်ပြန်ကြည့်ဖို့
ဒီကနေ့ရန်ကုန်တွေ့ဆုံမှုနဲ့ပတ်သက်ပြီးဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရခိုင်မြောက်ပိုင်းဖြစ်ရတဲ့ဖြစ်ရအပြီးမှာပဲလူခွေချိုးဖောက်မှုကြီးရထပ်မဖြစ်လာအောင်လို့ကုလအတွင်းမှုချုပ်ကိုလူခွေအဖွဲ့16ဖွဲ့ကစာရေးသားတိုက်တွန်းပါတယ်။ဟာရီကိန်းမွန်တိုင်းဒဏ်ကြီးကျယ်ခံရတဲ့ဘာဟာမားကျွန်းမှာတော့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေဟာအကူအညီပေးရေးလုပ်ငန်းတွေကိုပို့ပြီးတော့မှအရှိန်မြှင့်ဆောင်ရွက်လာနေပြီဖြစ်ပါတယ်။ဒီလိုသတင်းလွှာတွေနောက်ပိုင်းမှာနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ရုရှားနဲ့ယူကရိန်းနိုင်ငံကြားအချင်းသားတွေအပြန်အလှန်လဲလှယ်နေပါတယ်။ရုရှားနိုင်ငံမော်စကိုမြို့အပြင်ဖက်ကလာဖော်တိုဗိုအချင်းထောင်မှာအချင်းသားလွဲပြောင်းတာကိုရောယူကရိန်းနိုင်ငံတစိမ့်တတ်ထားတဲ့လျင်တစင်းမော်စကိုမြို့နာကဗွန်ကိုဗိုလေးစိတ်မှာဒီကနေ့ဆင်သက်တာကိုပါသတင်းအတော်များများကဖော်ပြပါတယ်။လဲလှယ်တဲ့အချင်းသားအရေးအတွက်နဲ့အချင်းကိုထုတ်ပြန်ခြင်းမရှိသေးပေမဲ့လက်တလို့ရက်တွေအတွင်းအချင်းသားလဲလှယ်ဖို့ရှိတယ်လို့နိုင်ငံကန်ကောင်ဆောင်တွေကပြောဆိုထားတာပါ။ရုရှားနိုင်ငံအရှိဘက်ဆုံးကဗလာဒီဗော့စတော့ခ်မြို့စီးပွားရေးညှိနှိုင်းခမမိန်ခွန်းပြောခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကအချင်းသားအတော်များများကိုလဲလှယ်ရေးကိစ္စအပြစ်သက်ဆွေးနွေးနေတယ်လို့ပြီးခဲ့တဲ့ကြာတာပတင်းတွေကပဲပြောဆိုခဲ့ပါတယ်။ဒီလိုရက်ကနိုင်ငံဆက်ဆံရေးပုံမှန်ဖြစ်ဖို့ကောင်းမွန်တဲ့ခြေလှမ်းတစ်ရပ်ဖြစ်မယ်လို့လည်းပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားတို့ကြောတောနောက်ခံပေးထားတဲ့ခွဲသွေးသမားတွေရဲ့ကောင်းဆောင်ဟောင်းတို့ဖြစ်တဲ့ Volodymyr Takhmetsko ယူကရိန်းတရားရုံးတစ်ခုကကြာတာပတင်းတွေမှာပြန်လွတ်ပေးပြီးလိုက်တဲ့နောက်သမ္မတပူတင်ရဲ့မချက်စကားထွက်ပေါ်လာတာပါ။အခုလိုလွတ်ပေးလိုက်တဲ့ကိစ္စမှာအငြင်းပေါ်စရာကိစ္စတချို့လည်းရှိခဲ့ပါတယ်။2014ခုနှစ်ကဇူလိုင်လမှာခီးတဲ့298ဦးတေဆုံးခဲ့ရတဲ့မလေးရှားလေကြောင်းလိုင်း MH17 လေယာဉ်ကိုယူကရိန်းနိုင်ငံအရှေ့ပိုင်းမှာပစ်ချခံခဲ့ရတဲ့ကိစ္စမှာ Takhmetsko ကအဓိကမျက်မြင်တူဖြစ်ကြောင်းယူကရိန်းထောက်လှမ်းရေးတွေကစုံစမ်းတွေ့ရှိခဲ့တာပါဒီဖြစ်ရပ်ကိုစုံစမ်းနေတဲ့ Dutch အစိုးရရှင်တွေကလည်းအဓိကမျက်မြင်ဖြစ်တဲ့ Takhmetsko ကိုရုရှားနိုင်ငံစီလွှဲပြောင်းမပေးဖို့ယူကရိန်းအစိုးရကိုတိုက်တွန်းတောင်းဆိုထားတာလည်းဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူတရားစွဲဆိုနိုင်မဲ့စုံစမ်းစစ်ဆေးမှုအဖွဲ့ရဲ့လုပ်ပိုင်ခွင့်ပေါင်းကိုသတ်မှတ်ဖို့အတွက်အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။ဒါနဲ့ပတ်သက်ပြီး political သတင်းစာကြီးကပထမဆုံးဖော်ပြခဲ့ပြီးတော့ဒီဆွေးနွေးမှုမှာရှင်းလင်းတင်ပြခဲ့တဲ့အရင်းမြစ်တွေအများပြားကိုကိုးကားပြီးတော့အခြေခံပြီးတော့ဖော်ပြခဲ့တာလို့ဆိုပါတယ်။အောက်လွှတ်တော်တရားရေးကော်မတီအနေနဲ့အသေးစိတ်ချက်လက်တွေကိုရှေ့လာမဲ့သတင်းပတ်တွေအတွင်းမှာမဲခွဲဆုံးဖြတ်သွားမယ်လို့ခန့်မှန်းရပါတယ်။ဒါနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့တင်းလာနေမနဲ့မှာထုတ်ပြန်မယ်ဆိုပြီးတော့ political သတင်းစာကြီးကဖော်ပြပါတယ်။အခုလိုသမ္မတကိုတရားစွဲနိုင်မယ်စုံစမ်းရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်ပေါင်းကိုသတ်မှတ်ပြထမ်းလိုက်ခြင်းအပြင်တသက်တည်းရဲ့ထွက်ဆိုချက်တွေကိုပို့ပြီးတော့အရှိန်အဟုန်မြင့်မြင့်နဲ့ရလာနိုင်လိမ့်မယ်လို့လည်းဒီမိုကရက်တစ်ဘက်ကမျှော်လင့်နေကြောင်းအဲ့ဒီသတင်းကဖော်ပြပါတယ်။ဒါမှမဟုတ်စုံစမ်းစစ်ဆေးမှုကနေသမ္မတပေါ်မှာစွဲချက်တစုံတရာတင်လာတဲ့အထိတော့ဖြစ်လာလိမ့်မယ်လို့မထင်ကြပါဘူးခင်ဗျာ။
အီရန်နိုင်ငံကသူ့ရဲ့ယူရေနီယံတွေကို20ရာခိုင်နှုန်းအထိတိုးမြင့်တန့်စင်နေတဲ့အနေအထားကိုရောက်ပြီလို့ဒီကနေ့စနေနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုချက်ချင်းလုပ်ဖို့အစီအစဉ်မရှိသေးတဲ့အတွက်2015ခုနှစ်မှာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတို့ကြားသဘောတူလက်မှတ်ရေးထိုးထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ပြည့်ပြည့်သွားနိုင်တဲ့အနေအထားစီတစ်ပြည့်ပြည့်နေကလာနေပါတယ်။သဘောတူစာချုပ်အရအီရန်အပေါ်ကန့်သက်ထားတဲ့ယူရေနီယံတန့်စင်ရေးသုတေသနလုပ်ငန်းတွေကိုပြန်ပြီးတော့စတင်လိုက်ပြီဖြစ်ပြီးဒီနေရာမှာယူရေနီယံတန့်စင်ရေးအတွက်အသုံးပြုတဲ့ဆက်တွေကိုအမြန်ဆုံးအဆင့်မြင့်တင်မဲ့ကိစ္စလေး ိုက်ပါဝင်မယ်လို့အီရန်အနှုမြူအေဂျင်စီပြောခွင့်ရသူဘာရိုခါမာဗယ်ဒီကရုပ်မြင်သံကြားကနေပြောဆိုသွားပါတယ်။2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်ပြက်ပြဲသွားနိုင်တဲ့အချိန်သိပ်မကျန်တော့တဲ့အတွက်ဥရောပနိုင်ငံတွေဘက်ကအမြန်ဆုံးလှုပ်ရှားဖို့လိုတယ်လို့လည်းပြောခွင့်ရသူကပြောဆိုသွားပါတယ်။အငင်ပွားစရာဖြစ်နေတဲ့အီရန်နျူကလ িয়ার အစီအစဉ်ရပ်ဆိုင်ပြီးတော့အပြန်အလှန်အနေနဲ့တန်ခတ်ပိတ်ဆို့မှုတွေလျှော့ချပေးထားတဲ့နျူကလ িয়ার သဘောတူစာချုပ်ကိုဥရောပသမဂ္ဂတရုတ်ပြင်သစ်ရုရှားဗြိတိန်ဂျာမနီနဲ့အမေရိကန်တို့က2015ခုနှစ်မှာလက်မှတ်ရေးထိုးထားခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီစာချုပ်ကနေမနစ်ကအမေရိကန်နှုတ်ထွက်လိုက်ပြီးအီရန်ရဲ့ရင်းနှီးလုပ်ငန်းတွေအပေါ်ပြင်းထန်စွာတန်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့တာကြောင့်အခြေအနေတွေအခုလိုမတည်မငြိမ်ဖြစ်လာတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်တော်စုမှလူတစ်ယောက်ဆုံးရောဂါနဲ့သေဆုံးခဲ့တာကြောင့် electronic cigarette တောက်သုံးသူတွေအနေနဲ့သူတို့ရဲ့ electronic cigarette တောက်သုံးမှုကိုပြန်ပြီးတော့စဉ်းစားသင့်တယ်ဆိုပြီးတော့အမေရိကန်ကျန်းမာရေးအာဏာပိုင်တွေကထပ်ပြီးတော့သတိပေးလိုက်ပါတယ် electronic cigarette ဆိုတာကတော့သမေဥကြဆေးရကြီးကိုမီးရှို့သုံးဆွဲတာမျိုးမဟုတ်ပဲဆေးရကိုအပူပေးပြီးရင်ငွေနဲ့ယူရှက်ရတာဖြစ်ပါတယ်အဆိုပါအဆုတ်ယောဂါနဲ့တည်ဆုံသွားသူဟာ e-cigarette သုံးဆွဲခြင်းအပြင်တည်ဆုံသွားတာဖြစ်နိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေဘက်ကယူဆနေကြတာဖြစ်ပါတယ်။အမေရိကန်ရဲ့ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC အနေနဲ့အဆုတ်ယောဂါဖြစ်နေသူရာပေါင်းများစွာကိုစုံစမ်းစစ်ဆေးနေပြီးတော့အဲ့ဒီအဆုတ်ယောဂါဟာ electronic cigarette တောက်သုံးတာကြောင့်ဖြစ်နိုင်ပွဲရှိတယ်ဆိုပြီး CDC ဌာနတာဝန်ရှိသူ Dana Mini Delman ကပြောပါတယ်။အဲ့လိုပြင်းထန်တဲ့အဆုတ်ယောဂါကိုကာကွယ်နိုင်ဖို့အတွက်အဓိကအခြေခံအကြဆုံးနည်းလမ်းကတော့ဒီလို e-cigarette ကိုမတောက်ပဲရှောင်ရှားဖို့ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ LKI ဒေသခံတဦးဟာ electronic cigarette ကိုတောက်သုံးရကနေရုတ်တရက်ပြင်းထန်တဲ့အဆုတ်ဝင်နာကိုခံစားရပြီးတော့တည်ဆုံသွားတယ်ဆိုပြီးတော့ California ကျန်းမာရေးတာဝန်ရှိသူတွေကမနေ့တောက်ကြနေမှာပြောပါတယ်။ဒါဟာအဲ့လိုအဆုတ်ဝေဒနာနဲ့တည်ဆုံတဲ့9ရောက်မြောက်တည်ဆုံမှုလည်းဖြစ်ပါတယ်။တကယ်လို့သုံးဆွဲဖို့မလိုအပ်ရင်အခုခါမှာမသုံးဆွဲပဲနေကြဖို့နဲ့မတည်သေးတဲ့အကြောင်းအချက်တွေအများကြီးရှိနေသေးတယ်ဆိုပြီးတော့ LKI လူမှုကျန်းမာရေးအရာရှိ Montu Davis ကပြောပါတယ်။အမေရိကန်နိုင်ငံတော်ကအဆုတ်ယောဂါဖြစ်နိုင်ခြေရှိသူ450လောက်ကိုတွေးရှိထားပြီးတော့ဒီ e-cigarette ကြောင့်အဆုတ်ယောဂါဖြစ်တာဟုတ်မဟုတ်ဆိုတာနဲ့ဘယ်လိုဖြစ်တာလဲဆိုတာတွေကိုစုံစမ်းစစ်ဆေးနေတယ်ဆိုပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကနေနောက်ဆုံးအသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ဟောင်ကောင်ရဲတွေကလေဆိပ်သွားမဲ့လူတွေရဲ့နိုင်ငံကိုယ်လက်မှတ်တွေနဲ့လေရင်လက်မှတ်တွေကိုဒီကနေ့စစ်ဆေးနေပါတယ်။ဒီမိုကရေစီရေးဆန္ဒပြကြသူတွေအနေနဲ့ဟောင်ကောင်လေဆိပ်နဲ့ရထားလိုင်းတွေကိုပိတ်ဆို့ပြီးတော့ဆန္ဒမပြနိုင်အောင်လို့ကြိုတင်ကာကွယ်တဲ့အနေနဲ့လုံခြုံရေးတွေကိုအခုလိုတင်ကြနေတာပါ။ပြီးခဲ့တဲ့တစ်ပတ်ရုံးပရက်ဆန္ဒပြပွဲမှာလေဆိပ်အသွားလမ်းမကြီးတွေကိုဆန္ဒပြသူတွေကပိတ်ဆို့ပြီးရထားလမ်းတွေပေါ်ကလည်းအပြက်အစီအပစ်စီအပိုင်းစားတွေနဲ့ပြစ်တင်ခဲ့ကြသလိုထောင်ချမ်းအရက်ကMTR မြောက်ရထားလိုက်မှလည်းဖြက်လို့ဖြက်စီလုပ်ခဲ့ကြတာကြောင့်အခြေအနေတွေမတိမငြိမ်ဖြစ်ခဲ့တဲ့အတွက်လုံခြုံရေးကိုအခုလိုတွန်းမြင်လိုက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းလီယင်ကွင်းကခီးတဲ့တွေဆဲောက်တဲ့ခါမကြီးကိုဆန္ဒပြသူတွေနေရာယူခဲ့ကြတာကြောင့်လီယင်ခီးစင်တွေနှောင့်နှေးခဲ့ရပြီးဟောင်ကောင်ရဲတို့နဲ့ဆန္ဒပြသူတွေထိတ်တန့်ရင်ဆိုင်တွေ့ခဲ့ကြပါသေးတယ်။စီးပွားရေးမြို့တော်ဖြစ်တဲ့ဟောင်ကောင်မှာ3လကြာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာကြောင့်မြို့ရဲကတချို့နေရာတွေမှာလုပ်ငန်းတွေရပ်ဆိုင်သွားခဲ့ပါသေးတယ်။ဟောင်ကောင်လမ်းတွေကိုပိတ်ဆို့ထားခဲ့တဲ့ဆန္ဒပြသူတွေကိုရဲတို့ကလည်းမြေရုပ်ပုံတွေငရုတ်ရည်တွေနဲ့မိသက်ပိုက်နဲ့တုံးပြီးတော့လူစုခွဲဖို့လှုပ်ကင်ခဲ့ကြတာပါဆန္ဒပြသူတွေကိုရဲတို့ကအကြမ်းဖက်ဖမ်းဆီးခဲ့တဲ့အတွက်လည်းနိုင်ငံတကာကအာရုံစိုက်မှုတွေရှိလာခဲ့ပါတယ်
တောင်ကိုရီးယားနိုင်ငံကိုအင်အားပြင်းတိုက်ဖုန်မုန်တိုင်းတစ်ခုဒီကနေ့ဆောပိုင်းကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူတယောက်ထပ်မံတဲ့သေဆုံးပြီးတော့အင်ဂျင်9,000လောက်လျှက်စစ်မီးတွေပြတ်တောက်သွားခဲ့တယ်လို့အာဏာပိုင်တွေကပြောပါရယ်မုန်တိုင်းဟာတောင်ကိုရီးယားနိုင်ငံတောင်ပိုင်းဂျေဂျူချွန်းနဲ့တောင်ပိုင်းကစိတ်ကမ်းမြို့တွေကိုညာရင်းချင်းပဲဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လျှက်စစ်မီးတွေပြတ်တောက်ပြီးအဆောက်အုံတွေထိခိုက်ပျက်စီးသွားတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ပြည်ထောင်စုနဲ့လုံခြုံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါရယ်မုန်တိုင်းဟာတနားကြီးကိုမိုင်30နှုန်းနဲ့မြောက်ဘက်ကိုဆက်လက်ရွှေ့ရှားနေပြီးတော့ဆိုးမြို့ကိုဖြတ်ပြီးတော့မြောက်ကိုရီးယားနိုင်ငံအနယ်ကိုဒီကနေ့ညနေ6နာရီလောက်မှာဝင်ရောက်နိုင်တယ်ဆိုပြီးတော့ Rider သတင်းဌာနကပြောပါတယ်မုန်တိုင်းကြောင့်ဆိုးမြို့အနောက်တောင်ဘက်ကဘိုယုံမြို့မှာအသက်85နှစ်အရွယ်အမျိုးသမီးတဦးသေဆုံးပြီးတော့နှစ်ယောက်ထပ်မံနေတဲ့ဒဏ်ရာရသွားတယ်လို့တောင်ကိုရီးယားပြည်ထောင်စုနဲ့လုံခြုံရေးဝန်ကြီးဌာနကပြောပါတယ် ဒါပြင်မုံတိုင်းကြောင့်လေကြောင်းခီးစဉ်124ခုကိုလည်းဖျက်လိုက်ရတယ်လို့ဆိုပါတယ်မုံတိုင်းရဲ့အလဲဘိုဟာမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမြို့ပေါ်ကနေဖျက်သွားနိုင်တယ်ဆိုပြီးတော့ကိုရီးယားမိုးလေဝသဌာနကသူတို့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်မုံတိုင်းအရေးပေါ်ကူညီတွေကိုအများဆုံးပေးနိုင်ဖို့အတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ကအရေးပေါ်စီးဝေးတရက်ကိုတောက်ချာနေကလုပ်ခဲ့တယ်လို့အစိုးရပိုင်းသတင်းတွေကဒီကနေ့မှဖော်ပြပါတယ်မုံတိုင်းရွယ်စားအနေနဲ့ရှိမှုတွေနဲ့ပတ်သက်ပြီးတော့ပေါ်ပေါ်ထန်ထန်သဘောထားပြီးအကူအညီပေးဖို့မလုပ်တာကြောင့်မြောက်ကိုရီးယားကောင်းဆောင်တိကပါခင်ဗျာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာအစိုးရထိပ်တန်းတာဝန်ရှိသူတွေကိုဝေဖန်လိုက်ပြီးတော့အရေးပေါ်အကူအညီတွေအပြည့်အဝပေးဖို့ပြောလိုက်တယ်လို့လည်းမြောက်ကိုရီးယားအစိုးရပိုင်း KCN သတင်းကဖော်ပြလိုက်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံရဲ့လူမပါတဲ့အာကာသယာဉ်လှမျက်နှာပြင်ပေါ်ဆင်းသက်ဖို့မနစ်ပိုင်အလိုမှာပဲအာကာသထိန်းချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်တောက်သွားတဲ့အတွက်လက်ကဘာပေါ်အာကာသယာဉ်ဆီလိုနိုင်ရေးအိန္ဒိယရဲ့ရင်မှတ်ချက်မှာအောင်မြင်ဖြစ်သွားရပါတယ်အမေရိကန်ပြည်ထောင်စုဆိုဗီယက်ယူနီယံနဲ့တရုတ်နိုင်ငံတို့ကသာလှမျက်နှာပြင်ပေါ်ကိုအရင်ကဆင်းသက်နိုင်နေတာဖြစ်တဲ့အတွက်သူတို့ရဲ့အောင်မြင်မှုကိုပြသနိုင်ဖို့မျှော်မှန်းထားတဲ့အိန္ဒိယအတွက်တော့ဒီဖြစ်ကအတော်လေးကိုစိတ်ပျက်စရာဖြစ်သွားခဲ့တာပါလေလာစူးစမ်းမှုတွေမလို့ရသေးတဲ့လှမျက်နှာပြင်တာဝန်ရိုးစွန်းတဲ့ဒီကနေ့မနက်ဒေသစံတော်ချိန်နှစ်နာရီလောက်မှာဆင်းသက်တာကိုရုပ်မြင်သံကြားကနေဆောင်ကြည့်ဖို့ဘုန်းကြီးချုပ်နရင်ဒရာမိုဒီအပါအဝင်တန်းနဲ့ချီတဲ့ပြည်သူတွေညမအိပ်ပဲဆောင်ကြည့်နေကြတာပါဒီမစ်ရှင်ဟာအိန္ဒိယနိုင်ငံအတွက်တော့ Chandrayaan 2ပြည်ရင်လက်ကဘာကိုအာကာသစူးစမ်းလေ့လာရေးအတွက်စင်ခမှုအများဆုံးဒုတိယမြောက်မစ်ရှင်လည်းဖြစ်ပါတယ်ထိန်းချုပ်ရေးစခန်းကနေဆောင်ကြည့်နေတဲ့ဘုန်းကြီးချုပ်နရင်ဒရာမိုဒီကတော့ဘဝမှာအတက်အကျဆိုတာရှိတတ်စမြဲဖြစ်တဲ့အတွက်စိတ်မပြတ်ကြဖို့နဲ့အာကာသသိပ္ပံပညာရှင်တွေရဲ့ကြိုးပမ်းမှုအတွက်လည်းတနင်္ဂနွေလုံးကဂုဏ်ယူကြောင်းအားပေးစကားပြောဆိုသွားခဲ့ပါတယ်
ညောင်မြို့မှာကျင်းပတဲ့ US Open Tennis ပြိုင်ပွဲမှာတော့ Spain က Rafael Nadal နဲ့ Russia က Daniil Medvedev တို့အနိုင်ရပြီးတော့ Final ကိုတက်သွားကြပါတယ်။မြို့သားတူဦးချင်း Semi Final ပွဲတွေကိုတောက်ချနေကြကစားကြတာမှာပထမပွဲမှာတော့ Russia နိုင်ငံကအဆင့်က Daniil Medvedev က Bulgaria က Grigor Dimitrov ကို 6-6-6-3 နဲ့နိုင်သွားပါတယ်။ဒုတိယ Semi Final မှာတော့ Nadal က Italy နိုင်ငံသား Matteo Berrettini ကို 6-6-6-6 နဲ့3ပွဲပြတ်နိုင်ပြီးတော့ Final တက်သွားခဲ့တာပါ။မြို့သားတူဦးချင်း Final ကိုတော့တနင်္ဂနွေနေ့မှာကစားကြမှာဖြစ်ပြီးတော့ Nadal နဲ့ Medvedev တဲ့တို့ဘိုလ်လူကြမှာပါ Nadal ဟာ US Open ကို2010 2013နဲ့2019ခုနှစ်တွေမှာ3ကြိမ်ဘိုးဆွဲထားပြီးတော့ Grand Slam ဖလားစုစုပေါင်းလဲ18ကြိမ်ရထားပြီးတော့မြို့သားဘက်မှာဒုတိယအများဆုံးရထားတာဖြစ်ပါတယ်တကယ်လို့ဒီကြိမ်မှာအနိုင်ရခဲ့မယ်ဆိုရင်သူက19ကြိမ်မြောက်ဘိုးဆွဲပြီးတော့ Roger Federer ရဲ့စံချိန်ကိုမိဖို့တစ်ကြိမ်ပဲလိုတော့မှာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေတက်ရောက်မှုကိုယာယီရက်ဆိုင်ထားတဲ့ MCA အဖြစ်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပြန်ပါဝင်လာနိုင်မှုအလားအလာကောင်းမျှော်လင့်ချက်ရှိပါတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးကပြောပါတယ်ဒီကနေ့ KNU ကရင်အမျိုးသားအစည်းအရုံးခေါင်းဆောင်တွေနဲ့ NRPC အစိုးရငြိမ်းချမ်းရေးဗဟိုဌာနကိုယ်စားလှယ်တွေရန်ကုန်တွေ့ဆုံမှုကငြိမ်းချမ်းရေးအတွက်ကောင်းမွန်တဲ့တိုးတက်မှုအဖြစ်နဲ့သုံးသပ်သားတာပါအသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရသာဆွေရလက်ထက်မှာအပြည့်ရဲ့လက်မှတ်မင်ထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရောအပြည့်ရဲ့လက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါအစိုးရတပ်မတော်တို့ကြားတင်းမာမှုတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရပ်တန့်တွေဓာတ်တွေပို့တွေ့နေရပါတယ်။အထူးသဖြင့်ကတော့အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကဆက်ပြင်းထန်နေစေဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့ခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတဲ့အပြင်အပြည့်ရဲ့ပြီးတော့နိုင်ငံရေးနည်းလမ်းနဲ့အဖြေရှာမယ်ဆိုတဲ့ KNU RCSS လို့အပြည့်ရဲ့လက်နက်ကိုင်တပ်ဖွဲ့ကြီးတချို့ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့ဆွေးနွေးပွဲတွေကိုတရားဝင်မတက်တော့ဘူးဆိုပြီးအသီးသီးသဘောထားထုတ်ပြန်ထားကြပါတယ်။ဒါကြောင့်ဒီအပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထိုင်းနိုင်ငံအထိအလို့သဘောလိုက်လံတွေ့ဆုံပြီးယုံကြည်မှုပြန်လည်တည်ဆောက်နေရတဲ့အနေအထားဖြစ်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားစီယုံကငြိမ်းချမ်းရေးအစည်းအဝေးတွေမှာပါဝင်မှုရာရဆိုင်မယ်ဆိုပြီးဒေါ်ဆန်းစုကြည်ကိုလိမ့်မှုရဲစာကို KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူစေဖို့ကိုတိုင်မနစ်တုံကလက်မှတ်ရေးထိုးပေးပို့ခဲ့တာပါဒါပေမဲ့လည်း KNU ကရင်မျိုးသားအစည်းအရုံးဒုက္ကဋ္ဌဗထုစောကွယ်ထူဝင်းဦးဆောင်တဲ့ KNU ထိပ်ပိုင်းခေါင်းဆောင်တွေနဲ့ NRPC အမျိုးသားပြန်လည်တင်ပြရေးနဲ့မြန်မာငြိမ်းချမ်းရေးဗဟိုဌာနတာဝန်ရှိတဲ့သူတွေရဲ့ဒီကနေ့ရန်ကုန်တွေ့ဆုံမှုကတော့ငြိမ်းချမ်းရေးအတွက်အလားအလာကောင်းနေတွေ့ရတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးဦးလာအောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ
် KNU အနေနဲ့တော့ဒီပြည်ထောင်စုငင်းငယ်ညီလာခံတတိယဒီအစွေပြီးတဲ့နောက်ပိုင်းမှာ2018နိုဝင်ဘာလမှာသူတို့အနေနဲ့ဒီလက်ရှိဒီငင်းငယ်ဆွေးနွေးပွဲလုပ်ငန်းစဉ်နေရာနေပြီးတော့ဒီတရားဝင်ဆွေးနွေးပွဲတွေကနေပြီးတော့ယာယီပြဆိုင်တယ်ဆိုတာကြေညာခဲ့တာရှိ ဲ့ဒီနောက်ပိုင်းမှာတော့ဒီအစိုးရရဲ့ NRPC ကိုယ်စားလှယ်တွေကဒီဟာပေါ်မှာပြန်ပြီးတော့ကျွန်တော်နှိမ့်နိုင်ဆွေးနွေးခဲ့တာရှိပါတယ်။အဲ့ရှိတဲ့နေရာနေပြီးတော့မှဒီကြားထဲမှာ CNU ကနေပြီးတော့အစိုးပြုတ်ခဲ့တဲ့ဒီအဆင့်၄ဆင့်ပါတဲ့မြန်မာရေးအကောင့်ထဲပေါ်တဲ့ဒီ proposal တခုရှိတယ်။ NRPC ဘက်ကနေပြီးတော့အစိုးပြုတ်ခဲ့တဲ့ဒီညထဲမှာကျွန်တော်ဆောင်ရွက်ဖို့ဒီတုံ့ပြန်၄ခုပေါ့လေ။အဲ့ဒါရှိတော့အဲ့ဒါကိုကျွန်တော်တို့နှစ်ဖက်ပြန်ပြီးတော့ကျွန်တော်တို့ညှိနှိုင်းဖို့ပါပဲဒီနေ့တော့အဲ့ဒီဟာပေါ်မှာတော်တော်လေးညှိနှိုင်းနိုင်တဲ့အနေထားပါပဲအကင်းယူဘက်ကလည်းဒီ NCA တိုင်းသွားမယ်ဒီအစိုးရလက်တော်တက်မတော်ကလည်း NCA တိုင်းသွားမယ်ဒါကတော့ကျွန်တော်နှစ်ဖက်လုံးတူတယ်တူတာကကျွန်တော်တို့အကောင့်တဲ့ force ပေါ်မှာနားလည်မှုပေါ်တယ်အဲ့ဒါတော့ကျွန်တော်မတူတာမျိုးတွေရှိတယ်အဲ့ဒါကိုကျွန်တော်တို့နှစ်ဖက်ပြန်ညှိတာပါပဲအဲ့တော့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီစနေဝက်ဆက်တီမှာအနည်းဆုံးနဲ့တဘောတာကတော့တော်တော်များများကျွန်တော်တို့တူတယ်ပေါ့နော်တူတော့ဆက်တော့ကျွန်တော်တို့အသေးစိတ်ဟာတော့စဉ်းစားဖို့တော့လိုသေးတယ်ဒါပေမဲ့တော့တစ်ဆက်ယူကြည့်မှတော့အများကြီးပြန်ရတဲ့အတွက်တင့်မကြမီမှာတော့ဒီတရားဝင်နိုင်ငံရေးစနေဝက်တွေမှာသူတို့ပြန်ပါလာမှာပါပဲ
အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အခုလိုမျိုးဇက်တိုက်တွေ့ဆုံနေတဲ့ညီညာရေးအလွတ်ဆွေးနွေးမှုတွေကနေတရားဝင်နိုင်ငံရေးဆွေးနွေးမှုတွေနောက်ပြီးတော့မတက်တော့ဘူးဆိုတဲ့အဖွဲ့တွေပြန်လည်တက်ရောက်နိုင်တဲ့အဆင့်ထိပြန်ရောက်လာဖို့မျှော်လင့်ပါတယ်လူဦးလာမောင်ရွှေကပြောပါတယ်
အဲ့တော့အခုတော့ဗာပြန်ရလာတော့ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲတွေလက်တော်တွေလုပ်ရင်းလုပ်ရင်းနဲ့နှစ်ဖက်နားလည်မှုတွေကျွန်တော်တို့ရှိလာတယ်နားလည်မှုတွေရှိလာတဲ့အတွက်ဒီပေါ်မှာချင်းကပ်မှုလမ်းကြောင်းတွေလည်းအဖြစ်တွေလည်းကျွန်တော်ရှာလို့ရတယ်ဆိုအစီဘောင်းရပဲဟုတ်တယ်သူပဲချင်းကတဲ့ပုံစံတော်ကတော့နှစ်ဖက်လက်ခံမဲ့ချင်းကတဲ့ပုံစံတွေတော့ကျွန်တော်တို့ပူရှာပြည့်လို့ရတဲ့အတွက်ဒါတွေကတော့ပုံပြီးတော့နှစ်ဖက်လုံးတက်ပြည့်သဘောစောက်တာပေါ့လေ
မြမငင်းရရေးကိုလေးလာအခဲခံနေတဲ့ဥမမောင်ဆိုးကလည်းအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားတွေ့ဆုံမှုတွေကိုအခုလိုသုံးသပ်ပါတယ
်အဲလူတော်ပြန်တွေ့တဲ့ဟာတွေကတော့ပြေဝင်သွားဖို့အတွက်အထောက်အကူပြုလိုက်မယ်ခင်ဗျာအဓိကတော့ထိုးပြီးသားဖွဲ့နေရတော့နိုင်ငံရေးရဘောဒူညတိနဲ့ပတ်သက်ပြီးတော့တက်ဆိုင်နေကြမနစ်ကသူတို့တမ်ပလက်တန်တွေ့ပြီးတဲ့အခါမှာနိုင်ငံရေးကဒီသင်ဒီလင်းကွဲကြတဲ့အချိန်မှာဒီရပ်ဆိုင်မှုတွေဖြစ်သွားတာ။အဲတော့ထူပြီးသားအဖွဲ့တွေနဲ့တော့နိုင်ငံရေးကမတူတဲ့မူဝါဒတွေကိုညှိနှိုင်းဖို့တော့လိုအပ်လိမ့်မယ်လို့ထင်ပါတယ်
။ဒီကနေ့တွေ့ဆုံမှုမှာတော့ NRPC ရဲ့ဒုက္ခရ3ဦးထွန်းထွန်းဦးဒုတိယဗိုလ်ချုပ်ကြီးခင်စောဦးအငိမ့်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဒုတိယဗိုလ်ချုပ်ကြီးမင်းအောင်စားတဲ့ NRPC ဘက်ကတာဝန်ရှိတဲ့သူတွေတက်ရောက်ခဲ့ပြီးတော့ KNU ဘက်ကတော့ဒုက္ခရဘဒုစောခွေထူဝင်းအပါအဝင်အထွေထွေအတွေ့အမှုဘဒုစောတာထူမှုစားတဲ့ KNU ထိပ်ပိုင်းကောင်ဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတာပါလာမယ့်စက်တင်ဘာလ10ရက်နေ့17ရက်နေ့မှာတော့ MCA အပြည့်ရဲ့လက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့စေဘွေရဲ့ရင်းရရေးလုံခဲစဉ်ဥဆောင်အဖွဲ့ PPSD အဖွဲ့နဲ့ထပ်မံတွေ့ဆုံမှုရှိတယ်လို့လာမယ့်စက်တင်ဘာလ16နဲ့18ရက်နေ့တွေမှာတော့အပြည့်မရက်ထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့၄ဘွဲ့နဲ့အစိုးရရင်းရရေးကိုယ်စားလှယ်တွေတွေ့ဆုံမှုရှိနေပါတယ်ရှင
်ဆရာရှင်များရှင်နိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲထားမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကကြေညာလိုက်ပါတယ်။တမတော်ကစစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြစ်ရဲ့နောက်ထပ်သတင်း၃ဘက်တပ်တန်းကျိုးဖို့ကြေညာခဲ့ပြီးတဲ့ရက်ပိုင်းတွင်မှထွက်ပေါ်လာတဲ့လက်နက်ကိုင်အဖွဲ့တွေရဲ့တည်ကြညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အပြစ်ခက်ရဲစဲရေးတွေအပြန်အလှန်ကြီးညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမှုလက်နက်ကင်ပြိပတ်ခါတွေရောပါရေးပြည်တွင်းငင်းငယ်ရေးရှေ့ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲစွာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။သောရရှင်များရှင်မြန်မာနိုင်ငံရဲ့ရခိုင်မြောက်ပိုင်းဖြစ်ရဲ့အပြီးမှာတော့ရက်ဆက်ကြမ်းကြုတ်လာတဲ့လူခွေချိုးဖောက်မှုကြီးတွေမဖြစ်လာအောင်ကြိုပြီးတော့တားဆီးနိုင်အောင်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လိုနေပြီလို့လူခွေ16ဖွဲ့က စာရေးသားတိုက်တွန်းလိုက်ပါတယ် Amnesty International လူခွေးအဖွဲ့ Human Rights Watch လူခွေးဆောင်ကြီးအဖွဲ့လူခွေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့စတာတွေပါဝင်တဲ့နိုင်ငံတကာလူခွေးညွန့်ပေါင်းအဖွဲ့အနေနဲ့မနေ့တုန်းကဒီစာကိုထုတ်ပြန်လိုက်တာပါအသေးစိတ်ကိုကိုဝင်းမင်းပြောပြပေးပါရှင
်ဟုတ်ကဲ့ပါဒီလူခွေးညွန့်ပေါင်းအဖွဲ့စာထဲမှာအရင်ဆယ်စုနှစ်တုန်းကသီရိလင်္ကာမှာအရတအစုပြုံလိုက်အသက်ခံခဲ့ရတာကိုကုလသမဂ္ဂဘက်ကမတားနိုင်ခဲ့ပြီးမှနောက်တစ်ခေါက်အလားတူမဖြစ်เสียဘူးလို့ကတိပေးခဲ့ပေမဲ့အခုတော့မြန်မာနိုင်ငံမှာထပ်ဖြစ်လာနေတာကိုနိုင်ငံတကာရဲ့ကြာဆုံးမှုတစ်ခုဖြစ်ထောက်ပြထားပါတယ်။ဒါကြောင့်အခုလိုကြာဆုံးမှုမျိုးဆက်မဖြစ်အောင်ကုလသမဂ္ဂတွင်မှုချုပ်အန်တိုရီယိုဂူတရက်စ်အနေနဲ့အရင်လိုကုလရဲ့အပြောကတိတွေနဲ့သာမဟုတ်ဘဲလက်တွေ့ပြုပြင်ပြောင်းလဲမှုတွေလုပ်ပြရတော့မယ်လို့ဒီအဖွဲ့တွေကထောက်ပြလိုက်ပါတယ်။အဲ့ဒီတော့ဒီထုတ်ပြန်စာရဲ့အရေးပါနိုင်မှုကိုမေးရမှာ Human Rights Watch လူခွင့်ရေးဆောင်ကြီးအဖွဲ့ပြောခွင့်ရ Louis Chabanu က
ဒီကြေညာချက်ကအရေးပါပါတယ်။ဒါကြောင့်လဲဆိုတော့ဒီလူခွင့်ရေးအဖွဲ့အားလုံးအတူဝိုင်းပြောကြတာပါ။အဖွဲ့လည်းမဟုတ်ပါဘူး။ကျွန်တော်တို့ Human Rights Watch အဖွဲ့တစ်ခုလည်းမဟုတ်ပါဘူး။အခုဖြစ်တာတွေကလုံလုံအားကြီးနေပါပြီ။တော်သင့်ပြီလို့ပြောထားတာလေ။ဒါကြောင့်လဲကုလသမဂ္ဂဘက်ကအလင်းနဲ့ထားစဉ်းစားမှာပါ
။ဒီလူခွင့်ရေးအဖွဲ့တွေကပဲကုလသမဂ္ဂအတွင်းမှုချုပ် Guterres အနေနဲ့ Guatemala တန်တမန် Gert Rosenthal ကိုမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုကြီးအတွက်စုံစမ်းစစ်ဆေးဖို့နဲ့အစီရင်ခံစာထုတ်ပြန်ဖို့တာဝန်ပေးခဲ့တာကပထမအဆင့်ကောင်းဖြစ်ပြီးဒီအစီရင်ခံစာထဲမှာထောက်ပြထားသလိုကုလသမဂ္ဂစနစ်အားနည်းချက်ကိုပါအမြန်ပြင်ဆင်ဖို့ဆက်လုပ်တင်တယ်လို့တိုက်တွန်းထားပါတယ်။အဲ့ဒီတော့ဘလို့ကုလသမဂ္ဂစနစ်ရဲ့အားနည်းချက်မျိုးပါလဲလို့မေးရမှာပြောခွင့်ရချဘနုက
All of these lessons learned
ကျွန်တော်အဖွဲ့အနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ကိုပြောထားပါတယ်မြန်မာနိုင်ငံမှာဒီလိုဆူဆူဝါးဝါးဖြစ်ကိုရောက်ခဲ့ရတဲ့သင်ခန်းစာမျိုးကအရင်အလားတူဖြစ်ရတဲ့ကိုကုလသမဂ္ဂဘက်ကမတားဆီးနိုင်ခဲ့တာဒါမှမဟုတ်ရင်လည်းအရေးပေါ်ခေါင်းလောင်းထိုးနေတာကိုမကြားခဲ့မိတာတွေကြောင့်ဒီလိုဆူဆူဝါးဝါးလုပ်ရက်တွေကိုကြိုတင်ဟန်တားနိုင်မှုနိုင်ငံတကာဘက်ကလုံနိုင်တာတွေကိုကြိုမပြင်ခဲ့တာတွေကနေရလာခဲ့တဲ့ရလဒ်တွေပါ
တကယ်တော့ဒီနှစ်မေလထုတ်တန်တမန်ရိုဇန်ဇယ်ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့လူမဆန်တဲ့တပ်ဖြတ်ချိုးဖောက်မှုတွေအကြီးအကျယ်လုပ်နိုင်ခဲ့တဲ့ပေါ်ကုလသမဂ္ဂဘက်ကကြိုတင်တားဆီးကြိုးပမ်းဖို့ပြတ်ကွက်ခဲ့တယ်လို့ဖော်ပြထားပါဗျ။အဲ့ဒီတော့အခုလိုမဖြစ်အောင်ဘလို့ပြည်ပြင်ပြောင်းလဲတွေကုလအတွင်းမှုချုပ်အနေနဲ့လုပ်သင့်ပါလဲလို့မေးရမှာပြောခွင့်ရချာဘနုက
I think one of the most important things is to reinvigorate
အရေးကြီးဆုံးတစ်ခုကတော့အခုလိုဖြစ်ရဆိုးတွေမဖြစ်အောင်အရင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ထူထောင်ခဲ့တဲ့ Human Rights Affront အစီအစဉ်ကိုပြန်သက်သွင်းဖို့လိုပါတယ်ဒီအစီအစဉ်ကိုလက်ရှိအတွင်းရေးမှူးချုပ်လက်အောက်မှာမတိမတာနဲ့ဖျက်ထားခဲ့တာပါဒါကြောင့်အတွင်းရေးမှူးချုပ်ခန့်တဲ့ကုလသမဂ္ဂအရာရှိတွေအားလုံးဖွံ့ဖြိုးရေးလုပ်ငန်းမျိုးထက်လူခွင့်ရေးကိုပိုဦးစားပေးတာမျိုးတည်ကြအောင်လို့အတွင်းရေးမှူးချုပ်ယုံထိတ်ဆုံးကနေစစ်စစ်ပေးမဲ့သူမရှိတော့ဘူးလေ
အခုလို Human Rights Affront လုပ်ငန်းစဉ်ပြန်သက်သွင်းမှုအောက်မှာမြန်မာနိုင်ငံမှာဖြစ်ခဲ့တာအတွက်ဘလို့ရည်ရွယ်မှုတွေလုပ်နိုင်ပါလဲလို့မေးရမှာရှာဗနုက
Individuals who were responsible for ignoring the warning signs
မြန်မာနိုင်ငံမှာဆူဆူဝါးဖြစ်လာတော့မဲ့သတိပေးခေါင်းလောင်းတဲ့နေကိုလေးလူရှုခဲ့ကြတဲ့ကုလသမဂ္ဂအရာရှိတွေကိုလည်းအရေးယူဖို့လိုပါတယ်ဒီလိုလူတွေကိုနောက်ထပ်ရာလူတွေတိုးမပေးသင့်ပါဘူးဒီချက်ကိုကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကအလေးထားမကြည့်ခဲ့ကြပါဘူးဒါကြောင့်ဒီချက်ကိုလည်းထည့်စဉ်းစားဖို့လိုနေပါပြီ
ဒီနေရာမှာမြန်မာဆွေးရနယ်တက်မတော်ဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံထားပါဘူးခင်ဗျာ
ကိုဝင်းမင်းပါရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်ဟာရီကိန်းမုန်တိုင်းဒဏ်ကြီးကြံခံခဲ့ရတဲ့ဘဟားမားကျွန်းမှာတော့ကပ်ဘေးတင်ဒေသတွေကိုပုံမလလန်းမိလာပြီးဖြစ်တာကြောင့်မလို့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကအကူအညီပေးရေးလုပ်ငန်းတွေကိုအရှိန်မြှင့်ဆောင်ရွက်လာနေကြပါပြီဟာရီကိန်းမုန်တိုင်းဒိုရီယန်ကြောင့်နောက်ဆက်တွဲကြုံရနိုင်တဲ့ကျန်းမာရေးပြဿနာတွေအတွက်ကုလသမဂ္ဂလက်အောက်ခံကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းအရေးပေါ်ကျန်းမာရေးအဖွဲ့တွေအဲ့ဒီဒေသကိုဆစ်လွတ်ထားပါတယ်အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုအောင်လွင်ဦးပြောပြပေးပါရှင
်။ WHO ရဲ့အရေးပေါ်ကျန်းမာရေးအဖွဲ့နှစ်ဖွဲ့ဟာဘာမှကျွန်းကိုမနေ့ကပဲရောက်သွားသလိုတတိယတစ်ဖွဲ့ကလည်းဒီနှစ်စနေနေ့မှာထပ်မံသွားရအောင်ပါ။အသက်မသေးကျန်းရေးသူတွေကိုအရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအဆုံးမသတ်သေးတဲ့အချိန်ထဲမှာပဲမုန်တိုင်းတန်ကလူမျိုးလာသူတွေအတွက်အသက်ကင်နိုင်မဲ့ကျန်းမာရေးဆက်ရှောက်မှုပေးနိုင်မှုလဲ WHO ကအာရုံစိုက်နေပါတယ်။Grand Bahama ကျွန်းပေါ်မှာရှိတဲ့ Freeport မြို့ဆေးရုံကတော့ညဉ့်ဉန်းတဲ့ရေတွေနဲ့ရေကြီးမှုဒဏ်ခံနေရတဲ့ကြောင့်ယာယီဆေးရုံတခုအစားထိုးဖွင့်လှစ်ထားရတဲ့ကြောင့် WHO အရေးပေါ်ကျန်းမာရေးအဖွဲ့မန်နေဂျာ Irene Norton ကပြောပါတယ်။ကျွန်းပေါ်ကတခြားဆေးခန်းတွေကလည်းထိခိုက်ပျက်စီးကုန်တဲ့ကြောင့်အစားထိုးဖို့လိုတယ်လို့လည်းပြောပါတယ်။ လက်တလောတည်ဆုံသူရေအတွက်30လောက်ထိရှိနေရကနေထပ်တိုးလာနိုင်တယ်လို့ခန့်မှန်းနေကြပေမဲ့လည်းထိခိုက်ဒဏ်ရာရသူရေအတွက်ကတော့တိတ်မများနိုင်ဘူးလို့လည်း WHO ရရှိနော်တန်ကပြောပါတယ်
We see unfortunately a lot of people drown and losing their lives or surviving but we don't see those who are injured surviving so therefore we don't see large numbers
လူတွေများများယနေ့ပြီးတေကြချေကြအသက်ဆုံးရှုံးကြရဒါမှမဟုတ်ရင်လည်းလွတ်မြောက်လာကြတာတွေကိုဒါမကောင်းအကြောင်းမလားစွာနဲ့တွေ့ကြပါတယ်ဒါပေမဲ့ဒဏ်ရာနဲ့အသက်မတည်ကြံရည်သူတော့မတွေ့ရပါဘူးဒါကြောင့်လည်းတိတ်မြများဆော့ဆော့ရှိမှာမဟုတ်ပါဘူးကျွန်တော်တို့တွေ့တာကတော့အထူးသဖြင့်မဟာမနိုင်ငံရဲ့ချက်မရေးအခြေခံကိစ္စတွေနဲ့ပတ်သက်တဲ့လိုအပ်ချက်တွေပါလူရည်ရဲ့73ရာခိုင်နှုန်းကစီးကျိုးရောဂါရှိနေပါတယ်ပစိဖိတ်နဲ့ကာရီဘီယံဒေသကနိုင်ငံတွေမှာကြောက်ခတ်နဲ့ပတ်သက်တဲ့ရောဂါတွေဖြစ်ပွားတာကလည်းတော်တော်များများတွေ့ရပါတယ်ဒီလူနာတွေကိုကျွန်တော်တို့အထူးဂရုစိုက်ဖို့လိုပါတယ
်ရေကြီးရာကတင်ချင်ရတဲ့ရေတွေကြောင့်ချင်းပေါက်ပွားမှုတိုးလာနေတဲ့အတွက်နောက်ဆက်တွဲရောဂါပိုင်းရတွေကျွမ်းအားမှာကိုကြိုတင်ကာဝယ်ဖို့လိုတယ်လို့လည်းသူကသတိပေးပါတယ်တည်ဆုံသူရေအတွက်တိုးလာနေတဲ့အတွက်အလောင်းတွေကိုစီမံခန့်ခွဲဖို့ဟာအရေးကြီးတဲ့လုပ်ငန်းတစ်ခုဖြစ်မယ်လို့လည်း VOE ကိုပြောခဲ့တာပါအလောင်းတွေကိုစီမံခန့်ခွဲရမှာတော့အထူးရေးဆွဲပြတ်ထန်းထားတဲ့စီမင်းစည်းကမ်းတွေနဲ့အညီဆောင်ရွက်သွားမယ်လို့လည်းသူကပြောပါတယ
် Does not cause outbreaks of disease. Dead bodies do not cause disease. There are respectful and culturally appropriate ways of managing.
အလောင်းတွေကြောင့်ယောဂကူးစက်မှုဖြစ်နိုင်တယ်လို့ယောဂလည်းဖြစ်နိုင်ပါဘူးလေလေသာသာနဲ့ဒလေထုံတန်းအရာဆောင်ရွက်ရမယ့်ကိစ္စတွေရှိတဲ့အတွက်ဒါတွေကိုလည်းအယုံစိုက်ဆောင်ရွက်ရမှာပါအလောင်းတွေစုပုံနေပြီးယောဂါတွေဖြစ်တော့မယ်ဆိုတဲ့ကောလာဟာလာမျိုးတွေကိုကျန်ရင်းတဲ့လူတွေကြားမှာဖြန့်ကြဖို့လည်းလိုပါတယ်တကယ်တော့ယောဂါလည်းမဖြစ်တတ်ပါဘူ
း high game နဲ့မဝင်ငမှာပဲ WHO နဲ့လက်တွဲဆောင်ရွက်နေတဲ့ Pan America ကျန်းမာရေးအဖွဲ့ကရေမေလာနဲ့ကျန်းမာရေးဝန်ဆောင်မှုပေးဖို့ဘာမှကိုကျွမ်းကျင်သူတွေကြိုတင်ဆေးလွတ်ထားတာပါချိန်နဲ့မှာပဲထောက်ပို့လုပ်ငန်းယောဂါစောင့်ကြည့်ကဲခတ်ဖို့နဲ့ညှိနှိုင်းဆောင်ရွက်ရမယ့်ကိစ္စတွေမှာကျွမ်းကျင်သူတွေကလည်းဘာမှကျွမ်းကအရေးပေါ်အကူအညီပေးရေးလုပ်ငန်းတွေအတွက်ရောက်ရှိနေကြပါပြီခင်ဗျာ
ကိုအောင်လင်းဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ19 19နဲ့25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်ရှင်ညပိုင်းအစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေနဲ့စနေညဒဲလေးလိုက်ဆွေးနွေးကံကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါအောင်ရှင
်ရုရှားနဲ့ယူကရိန်းနိုင်ငံကြားအချင်းသားတွေအပြန်အလှန်လဲလှယ်နေပါတယ်ရုရှားနိုင်ငံမော်စကိုမြို့အပြင်ဘက်ကလာဖော့တိုဗိုအချင်းထောင်မှာအချင်းသားလွဲပြောင်းတာတွေကိုရောယူကရိန်းနိုင်ငံတစိုက်တက်ထားတဲ့လျှင်တစင်းမော်စကိုမြို့နာကဗန်နူခိုဗိုလေးစိတ်မှာဒီကနေ့ဆင်းသက်တာကိုပါသတင်းအတော်များများကဖော်ပြတာပါလဲလှယ်တဲ့အချင်းသားအရေးအတွက်နဲ့အချင်းကိုထုတ်ပြန်ခြင်းမရှိသေးပေမဲ့လက်တလောရက်တွေအတွင်းအချင်းသားလဲလှယ်ဖို့ရှိတယ်လို့နိုင်ငံကောင်ဆောင်တွေကပြောဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူတရားစွဲဆိုနိုင်မဲ့စုံစမ်းစစ်ဆေးမှုအဖွဲ့ရဲ့လုတ်ပိုင်ခွင့်မူပေါင်းကိုတတ်မှတ်ဖို့အတွက်အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Politico သတင်းစာကြီးကပထမဆုံးဖော်ပြခဲ့တာဖြစ်ပြီးဒီဆွေးနွေးမှုမှာရှင်းလင်းတင်ပြခဲ့တဲ့အရင်အမြင့်တွေအများအပြားကိုအခြေခံပြီးဖော်ပြခဲ့တာလို့ဆိုပါတယ်။အောက်လွှတ်တော်တရားရေးကော်မတီအနေနဲ့အသေးစိတ်အချက်အလက်တွေကိုရှေ့လာမဲ့သတင်းပတ်တွေအတွင်းမှာမဲခွဲဆုံးဖြတ်သွားမယ်လို့ခန့်မှန်းရပါတယ်။အီရန်နိုင်ငံကသူ့ရဲ့ယူရေနီယံတွေကို20ရာခိုင်နှုန်းအထိတိုးမြှင့်တန့်စင်နိုင်တဲ့အနေအထားကိုရောက်ပြီလို့ဒီကနေ့စနေနေ့မှာပြောပါရယ်။ဒါပေမဲ့လည်းအဲ့ဒီလိုချက်ချင်းလို့ဖို့အစီအစဉ်မရှိသေးတဲ့အတွက်2015ခုနှစ်မှာအီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံတို့ကြားသဘောတူလက်မှတ်ရေးထိုးထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ပြက်ပြဲသွားနိုင်တဲ့အနေအထားကိုတပြေပြေနှိကလာနေတာပါ။သဘောတူညီချက်စာချုပ်အရအီရန်ပေါ်ကန့်သက်ထားတဲ့ယူရေနီယံတန့်စင်ရေးသုတေသနလုပ်ငန်းတွေကိုပြန်ပြီးတော့စတင်လိုက်ပြီဖြစ်ပြီးဒီနေရာမှာယူရေနီယံတန့်စင်ရေးအတွက်အသုံးပြုတဲ့ဆက်တွေကိုအများဆုံးအဆင့်မြင့်တင်မယ်ကိစ္စတွေလည်းပါဝင်တယ်လို့အနုမျိုးအေဂျင်စီပြောခွင့်ရသူဘာရိုရိုကာမာလာဗီကရုပ်မြင်သံကြားကနေပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုမှာလူတစ်ယောက်အဆုတ်ကောယောဂါနဲ့တိတ်ဆုံခဲ့တာကြောင့် electronic cigarette တောက်သုံးသူတွေအနေနဲ့သူတို့ရဲ့ electronic cigarette တောက်သုံးမှုကိုပြန်ပြီးတော့စဉ်းစားသင့်တယ်လို့အမေရိကန်ကျန်းမာရေးအာဏာပိုင်တွေကထပ်မံတတိပေးလိုက်ပါတယ်
။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတဖန်းအင်ဂျင်နီယာကတော့ Vidic Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.